ဓမ္မပြေမှာလူကုန်ကူးမှုစန့်ကျင်ရေးဥပဒေသစ်ဒီနှစ်အလယ်မှာစတင်ကျင့်သုံးမယ်လို့ဆိုပါတယ်။အဲ့ဒီဥပဒေရလူကုန်ကူးသူတွေဟာသူတို့ကျူးလွန်တဲ့ရာဇဝတ်မှုများအတွက်အကြီးလေးဆုံးပြစ်ဒဏ်ခံကြရမယ်။လူကုန်ကူးသူများနဲ့အပေါင်းပါတို့ရဲ့ပစ္စည်းတွေကိုလည်းရဲကသိမ်းဆီးထားခွင့်ရှိမယ်လို့ရန်ကုန်မြို့ရှိလူကုန်ကူးမှုတိုက်ဖျက်ရေးဌာနအကြီးအကဲကတင်းလာနေမှာသတင်းတောက်များအားပြောကြပါတယ်။အဲ့ဒီဥပဒေကိုနိုင်ငံကျော်ဖြတ်ရာဇဝတ်ဂိုင်းတိုက်ဖျက်ရေးကုလသမဂ္ဂသဘောတူညီချက်နဲ့အညီရေးဆွဲထားတာလို့မြန်မာတိုင်းစာဆောင်ကဆိုပါတယ်။လူကုန်ကူးခံရသူဘယ်သူဘယ်ဝါဆိုတာလျှောက်ဝှက်ထားဖို့တိတ်ခါမကြစေဖို့ဂိုင်းကြွယ်တတ်အောင်အထူးရဲများလက်ကျင့်ပေးထားတယ်လို့လည်းအဲ့ဒီသတင်းစာဆောင်ကဆက်လက်ဖော်ပြပါတယ်။မြန်မာပြည်ကလူကုန်ကူးမှုလုပ်ငန်းကိုအမေရိကန်နိုင်ငံကြားရေးဌာနကပြစ်တင်ဆုံးချလိုက်ပြီးသတင်းချက်လက်များမရတာကြောင့်လည်းပြဿနာဘလောက်ကြီးထွားတယ်ဆိုတာခန့်မှန်းဖို့ခက်ကြောင်ပြောဆိုပါတယ်